စီပင်အဲ့ရိတ်တာမှာတဲခိုးတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့လွှတ်တော်ရေးရာကော်မရှင်အဖွဲ့ဝင်တွေဟာတရက်ကိုအခန်း9ရန်းကကျပ်9000အပေါ်မှာကုံသွယ်လုပ်ငန်းခွန်900ခန်းတုံးအဖြစ်ကျပ်250ကိုထပ်တိုးပေးဆောင်ရမှာဖြစ်ပါတယ်။တရက်9ရန်းကကျပ်9000ကနေဒီနေ့ကစပြီးတော့ကျပ်9250ပေးချေတဲခိုးရမယ်လို့ပြည်သူ့လွှတ်တော်ရုံးကဒီနေ့ပန်ကြားလွှာထုတ်ပြန်လိုက်တာဖြစ်ပါတယ်။အခွန်ပေးဆောင်တဲ့အခါမှာဒန်းလူကြီးများဖြစ်ဖို့နဲ့အခွန်တဲရှောင်မှုတွေကိုအစိုးရအနေနဲ့ကင်တွယ်ဆောင်ရွက်ဖို့လိုအပ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆောဝေကပြောပါတယ်
။အမတို့အနေနဲ့တော့ကြည်ကျင်တဲ့ပေးပါတယ်ပေါ့ဒါပေမဲ့အခုအခွန်တွေကိုကောက်တဲ့အခါမှာပေါ့နော်တချို့နေရာဒီမှာဆိုရင်တကယ်လုပ်ငန်းရှင်တွေပေးလားနော်အဲ့ဒါကိုစစ်စစ်ဖို့လိုပါတယ်အရင်နှစ်ပေါင်များစွာကအခွန်တွေကင်းလို့ခွန်တွေပေါ့နော်ကိုနဲ့သက်ဆိုင်ရလူတွေအများကြီးရှိခဲ့ပါတယ်အဲ့တွေ့ကြအောင်ဒီ250အမတို့အနေနဲ့ပေးလိုက်ရတယ်လို့ပဲပေါ့နော်တချို့တော့လုပ်ငန်းရှင်တွေကိုအဲ့လိုမျိုးတွေအများကြီးကောက်ဖို့လိုအပ်တယ်လို့အမအနေနဲ့ပြောချင်ပါတယ
်အရင်ဆိုရလက်ထက်မှာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဝင်ငွေကုန်ကိုသာပေးဆောင်ခဲ့ရတာဖြစ်ပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကကုံသွယ်လုပ်ငန်းခွန်ဝင်ငွေခွန်နိုင်ငံရေးပါတီတွေအတွက်ရန်ပုံငွေစတာတွေကိုပေးဆောင်ရတဲ့အခါလွှတ်တော်ကိုယ်စားလှယ်တချို့အတွက်အဆင်မပြေမှုတွေရှိလာနိုင်တယ်လို့ပြောပါတယ်
ကျွန်တော်တို့ခွန်ဆောင်ရတာကိုမပြောလို့ပင်လဲလို့တကယ်ခွန်နိုင်ကြီးတွေလည်းမဟုတ်ဘူးတကယ်ကိုဒီနိုင်ငံတော်ရဲ့အတွင်းတော့မှဝင်ငွေတွေအများကြီးရရှိပြီးတော့မှဝင်ငွေကိုမဆောင်တာကုံသွယ်လုပ်ငန်းခွန်မဆောင်တာအခြားပေးရမယ့်အခွန်တွေအခြားကောက်ခံရမယ့်တိုင်းပြည်တွေမှာရှိတဲ့အခွန်တွေမကောက်ခံနိုင်တာလည်းကျွန်တော်တို့အများကြီးပဲဆိုတဲ့အခါကျတော့ဆောင်ရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တိတိကျကျဆောင်ရစေချင်တယ်အခုလိုမျိုးဆောင်ရလို့ရတဲ့ကင်လို့အတွက်လို့ရတဲ့နေရာလေးတော့ကနေစပြီးဆောင်ရတယ်ဆိုတာတော့မင်းကြီးများမှာတော့စိုးရိမ်တာပေါ့အဲ့တော့မိသားစုနဲ့ပေါ့နော်စာဝတ်နေရေးပေါ့ကျောင်းပေါ့နော်တို့ကျမရေးပညာရေးအတွက်ဆောင်ရရတဲ့မိသားစုတွေအတွက်တော့ခက်ခဲရှိမယ်လို့ကျွန်တော်ဒီလိုမျိုး
စီဗင်အေးတာရဲ့ဝန်ဆောင်မှုလုပ်ငန်းတွေဟာကုံသွယ်လုပ်ငန်းခွန်ဥပဒေအရအခွန်ကင်းလွတ်ခွင့်မရှိတဲ့အတွက်ဝန်ဆောင်မှုရယူသူတွေထံကနေတပါးတည်းကောက်ခံပြီးတော့ပြည်ရင်းခွန်များဦးစီးဌာနထံပေးသွင်းရမယ်လို့နေပြည်တော်စီဗင်တာရဲ့ကော်မတီကညွှန်ကြားထားတာဖြစ်ပါတယ်အခွန်တင်းဆောင်သူတွေမရှိအောင်လူတိုင်းအခွန်ပေးဆောင်ကြလအောင်အစိုးရကလက်တွေ့ကျကျဆောင်ရွက်ပေးဖို့လိုအပ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတသက်ခိုင်ကပြောပါတယ
်အခွန်မဆောင်နဲ့ဟိုပေါ့ informal sector ပေါ့အဲ့ဒါလည်းအကြီးဖြစ်နေအဲ့ဒါအစိုးရအလုပ်ကိုလုပ်ရမှာပေါ့နော်ဆိုလို့ရှိရင်ပြည်သူတွေအခွန်ဆောင်ကြလအောင်တော့အစိုးရအလုပ်ကိုလုပ်ရမှာဆိုတော့ဆောင်တဲ့လူလည်းဆောင်တယ်မဆောင်သေးတဲ့လူလည်းရှိတယ်အဲ့ဒါကတော့တဖြည်းဖြည်းကျွန်တော်တို့အခွန်ရင်ကျေးမှုစနစ်လေဖြစ်လာအောင်ဒါအစိုးရလုပ်ရမှာပေါ့နော်အဲ့လိုလုပ်ဖို့အတွက်ကိုဒီလက်ရှိအခွန်ဆောင်ထားတဲ့လူတွေရဲ့ဒီအခွန်တန်းနေရငွေတွေကိုတိုင်းပြည်အတွက်ဘယ်လောက်အကျိုးရှိရှိအသုံးချမလဲဆိုတော့အစီအမံတွေနဲ့ကျွန်တော်တို့ဟိုလက်တွေ့ကြကြအကောင့်ထဲပေါ်ပြီးတော့မှလုပ်ရမှာပေါ့နော
်အခွန်ကောက်ခံမှုဟာဒီနေ့ဩဂုတ်လ၁ရက်နေ့ကစတင်အကျုံးဝင်မှာဖြစ်ပါတယ်လာကစားဝန်ထမ်းတွေအပေါ်မှာပဲအခွန်ဆောင်ခိုင်းတာမျိုးမဟုတ်ပဲစီးပွားရေးလုပ်ငန်းရှင်တွေစီကအခွန်ကောက်ဖို့အစိုးရကဘလို့ကြိုးစားမယ်ဆိုတာစောင့်ကြည့်သွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကပြောပါတယ
်အစိုးရဆက်ဆက်ကတော့နိုင်တဲ့လူကိုအကြကင်ခဲ့တာပဲကိုကပတ်စံရတဲ့လာစားစားတို့လာခစားတဲ့လူတွေဝန်ထမ်းတွေကိုတော့အသေးပေါ့သူတို့တွေကိုအင်္ဂလိပ်လိုလည်း fix ချင်းမြင့်ငွေရရတဲ့ခါတော့ဒီပေါ်မှာကသူတို့အသေးတွက်လို့ရတယ်လေဒီမှာအရင်ကဘူးချုပ်ကြီးတွေနဲ့တထေးကြီးတွေခရိုနီလို့ခေါ်တာပေါ့သူတို့တွေကအခွန်ရှောင်းတာဒီအများကြီးပဲဒီမရွှေ့မြောင်းနိုင်တဲ့ပစ္စည်းတွေမြည်ဒီယာဒီကိုတတိဒီအများကြီးဝယ်ထားရတယ်ဒီအမီဒီပေါ်မှာအခွန်အောက်တွေကောက်ဖို့ NLD ဆွေးရဘယ်လိုယူဆမယ်ဆိုရတော့အင်္ဂလိပ်လဲစောင့်ကြည့်နေတာပဲ
နေပြည်တော်စီပင်အေးတာအမှတ်နဲ့မှာမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ကိုယ်စားလှယ်400ကျော်တဲခုတ်ပြီးလွတ်တော်တက်ရောက်ကြတာဖြစ်ပါတယ်။အဲ့ဒီအရေးတာမှာ NLD ပါတီကိုယ်စားလှယ်တွေအများဆုံးတက်ခိုကြတာဖြစ်ပြီးတော့ပြည်သူ့စံခိုင်းရင်းနဲ့ဖွံ့ဖြိုးရေးပါတီကပါတီဌာနချုပ်မှာနေထိုင်ကြတာဖြစ်ပါတယ်ရှင်။